မစကူဖောင်ဒေးရှင်းနဲ့မြမစကလုံးရဲ့လို့တလုံးမှမပါပါဠိစကလုံးအင်္ဂလိပ်စကလုံးတွေပေါင်းစပ်ဖွဲ့စည်းထားတဲ့နာမည်ပါ။ဘာကြောင့်များဒီလိုဖြစ်နေရပါလဲလို့ဓမ္မစကူဆရာတော်တစ်ပါးကိုရှောက်ထားကြည့်တော့ဒီအဖွဲ့စည်းအမည်ကိုနိုင်ငံအခြားသားတွေလည်းအလွယ်တကူနားလည်အောင်ပေါ့လို့မိန့်ပါတယ်။ဆရာတော်ရဲ့အဆိုအမိန့်ကိုလက်ခံနိုင်ပြီမင်းစိတ်ထဲမှာတော့မြမဗုဒ္ဓဘာသာကလေးတွေအတွက်ရည်မှန်းဖွင့်လှစ်တဲ့ကြောင်းမို့မြမတန်စစ်စစ်နဲ့မြမပီစေခြင်းမိတာပါပဲ။ဓမ္မစကူဆိုတဲ့နာမည်ကြီးနဲ့တော့မြမမျိုးဆက်သစ်လေးတွေစိတ်ဝင်တစားရှိမှရှိပါမလားလို့စိုးရိမ်မိဘူးပါတယ်။ဒါပေမဲ့အကြောင်းအားလျော်စွာဓမ္မစကူဖောင်ဒေးရှင်းကဗုဒ္ဓဘာသာသင်ကန်းစာစာအုပ်တချို့ကိုလေ့လာခွင့်ရတဲ့အခါမှာတော့ဓမ္မစကူမူဝါဒချမှတ်ပေးတော်မူကြတဲ့ဆရာတော်တွေစာအုပ်ပြုစုကြတဲ့ဆရာတော်တွေရဲ့စေတနာကိုရောပညာကိုပါမပူဇော်ပဲမနေနိုင်လောက်အောင်စိတ်ကြည်နူးရပါတယ်။ဒီမှာစာအုပ်တွေအကြောင်းအစီရင်မခံခင်မသိသေးမကြွမ်းသေးသူတွေအတွက်ဓမ္မစကူအကြောင်းမိတ်ဆက်စကားဆုလိုက်ပြစေအောင်ဓမ္မစကူဖောင်ဒေးရှင်းကိုတည်ထောင်ခဲ့တာက2012ခုနှစ်ကပါတည်ထောင်စကတည်းကထားရှိတဲ့မူဝါဒကရှင်းမှတတ်ပါတယ်ဗုဒ္ဓတရားတော်တွေပို့ချရေးမြမယဉ်ကျေးမှုထုံနှန်းစင်လာကိုထိမ့်သိမ့်ဆောက်ရှောက်ရေးဆိုတဲ့မူဝါဒနှစ်ရက်လေးပါပါတယ်ဒါပြင်တခြားပုဂ္ဂိုလ်တခြားဘာသာတခြားအဖွဲ့အစည်းကိုမထိခိုက်ရေးပါတီနိုင်ငံရေးကင်းကင်းရှင်းရှင်းလောက်ကိုင်းဆောင်ရွက်ရေးဆိုတာလေပါပါတယ်ဘယ်လောက်များမောမြတ်ကြလိုက်ပါတလေဓမ္မစကူအတွက်စိတ်အေးရပါတယ်ဓမ္မစကူဖောင်ဒေးရှင်းဟာစနစ်တကျအလုပ်လုပ်နေတဲ့အဖွဲ့အစည်းကြီးပါတင်ကြားရေးအဖွဲ့အစည်းတစ်ခုဖြစ်တော့တင်ကြားရေးရည်မှန်းချက်ရည်ရွယ်ချက်လုပ်ငန်းသတ်မှတ်ချက်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေနီးတူစနစ်တကျရေးဆွဲသတ်မှတ်ထားပါတယ်တင်ရုံးညွန်းန်းတွေကိုမူလတန်းအဆင့်အလဲတန်းအဆင့်အထက်တန်းအဆင့်ဆိုပြီး၃ဆင့်ခွဲခြားသတ်မှတ်ရေးဆွဲပါတယ်တင်ရုံးညွန်းန်းမရေးမဆွဲခင်ကတည်းကဗုဒ္ဓဘာသာဝင်တယောက်တည်တင်တည်တိုက်တဲ့ဘေးအချက်လက်တွေထဲမလဲဆိုတာကိုချင်းချင်းချင်းချင်းစဉ်းစားရထားပါတယ်ဒီလိုစနစ်တကျကြိုးကြိုးတင်းတင်းစိတ်ကူးစီမံထားတော့ဓမ္မစကူကထုတ်တဲ့ဗုဒ္ဓဘာသာသင်ခန်းစာစာအုပ်တွေဟာအဆင့်တန်းရှိတဲ့စာအုပ်တွေဖြစ်နေတော့တာပေါ့ဓမ္မစကူဗုဒ္ဓဘာသာသင်ခန်းစာစာအုပ်တွေကိုနိုင်ငံတော်အတန်းကျောင်းတွေမှာလိုပဲအတန်းလိုက်ခွဲခြားပြုစုထားပါတယ်ပထမတန်းဒုတိယတန်းစသဖြင့်ပေါ့သင်ခန်းစာစာအုပ်တွေတင်မဟုတ်ပါဘူးသင်ခန်းစာတွေကိုကင်တွေပို့ချကြမယ်ဆရာဆရာမတွေအတွက်ပါဆရာကင်စာအုပ်တွေကိုလည်းပြုစုထားပါတယ်ဆရာကင်စာအုပ်တွေပြုစုပေးထားပြီးုံနဲ့ဆရာဆရာမတွေကိုစိတ်ချလက်ချလွှတ်မထားပါဘူးဆရာပြစ်သင်တန်းတွေ9ရက်9လပေးလိုက်ပြီးတယ်လို့သိရပါတယ်ပို့ချပုံပို့ချနည်းဟာတကြောင်နဲ့တကြောင်တညီတညွတ်ဖြစ်နေတာပေါ့စာအုပ်ပြုစုပုံသဘောကိုပထမတန်းကျောင်းသားကင်စာအုပ်စီစဉ်ထားပုံနဲ့အစီရင်ခံပါရစေသင်ခန်းစာပေါင်းက40ပါပါတယ်တချို့ကကြပြားတချို့ကစကေပြေကြပြားကတူတူလေးစကေပြေကလည်းတူတူလေးစောက်ဖွင့်ကလေးကဓမ္မစကူသွားကြမယ်ဆိုရဲကြပြားနဲ့စောက်ဖွင့်ထားတာပါကြပြားဆိုပေမယ့်စီကံတင်းတင်းကြက်ကြက်ရှေးဟန်ရှေးအတန်နဲ့ဖွင့်ထားတာမဟုတ်ပါဘူးရိုးရိုးစကားပြောဟန်နဲ့ဖွင့်ထားတာပါတီးဂီတအဖြစ်တီးလို့ဆိုလို့ရတဲ့စာမျိုးပါကလေးတွေဓမ္မစကူတက်ချင်အောင်လှုပ်ဆော်လိုက်တဲ့ကြပြားပါ။နောက်မှာတော့ဖះလောင်းဖွားတော်မူခြင်းဖះလောင်းငယ်စဉ်ဘဝဖះလောင်းတောထွက်တော်မူခြင်းဖះဖြစ်တော်မူခြင်းရဲ့လို့ဗုဒ္ဓဝင်အကျဉ်းကိုအခန်း၄ခန်းခွဲပြီးရေးထားပါတယ်။ဖះလောင်းဖွားတော်မူခြင်းဆိုတဲ့အခန်းဆိုရင်ဝတ်ကြ၄ချောင်းပဲပါပါတယ်။အဲ့ဒီအကြောင်းကိုပဲကလေးကြပြားပုံစံနဲ့ဆက်ပြီးဖွဲ့ပြပါတယ်။အခန်းတိုင်းအခန်းတိုင်းဟာအဲ့ဒီလိုလူရင်းတူရှင်လေးတွေပါ။ဗုဒ္ဓဝင်အခြေခံသဘောကို9နှစ်9နှစ်ကလေးရွေတွေမပြေမပန်းတိသွားတာပေါ့အဲ့ဒီနောက်မှာတော့ဗုဒ္ဓဘာသာဝင်တယောက်တိတင်တိအပ်ပြုတင်ပြုအပ်တဲ့အချက်တွေပို့ချပေးပါတယ်ဖျားရှိခိုးတာဖျားဘူးသွားတာမေတ္တာပို့တာစသဖြင့်ပေါ့လေအရွယ်နဲ့လိုက်အောင်စီစဉ်ထားတာတွေ့ရပါတယ်စာအုပ်ပြင်ဆင်ကလည်းကလေးကင်စာအုပ်ပြီးသားလှပါတယ်ကလေးကင်စာအုပ်တွေမှာဖြစ်တင်ဖြစ်တတ်တဲ့အတိုင်းရောင်စုံရုပ်ပုံတွေကများများစာကနည်းနည်းပေါ့စလုံးတွေကကလေးမျက်စိအတွေ့အစင်ပြေအောင်အရွယ်ကြီးကြီးတွေအရေးကြီးတဲ့နောက်တစ်ချက်ကဒီစာဝိုင်းပေဝိုင်းမှာပြောနေကြအချက်ပါအဲ့ဒါကဘာလဲဆိုတော့ကလေးရဲ့စိတ်ကိုထိထိခိုက်ခိုက်ဖြစ်စေမယ်အနိဋ္ဌာယုံအကြောင်းအရာတို့ရုပ်ပုံတို့မပါဘူးပေါ့ကိုယ်တိုင်ဖတ်ကြည့်ရတဲ့ပထမတန်းဒုတိယတန်းကျောင်းသားကင်စာအုပ်တွေမှာအဲ့ဒီလိုအကြောင်းအရာတို့ရုပ်ပုံတို့မတွေ့ရလို့တာရုခေါ်မိပါတယ်ကျောင်းသားကင်စာအုပ်နည်းတူဆရာလမ်းညွန်စာအုပ်ပြုစုရမှာလဲစနစ်တကျရှိလာပါတယ်တင်ချိန်ကအစပါ သင်ငန်းစာတွေကတူပေမဲ့သင်ချိန်ကိုနှစ်နာရီတက်မှတ်ထားပါတယ်နှစ်နာရီဆိုတာတောက်လျှောက်စက်တိုက်သင်ရမှာမဟုတ်ပါဘူး၄ချိန်ခွဲသင်ရမှာပါတစ်ချိန်ကိုမိနစ်30လို့ဆိုပါတယ်အလွန်သင့်လျော်ပါတယ်ကလေးတစ်ယောက်ရဲ့အာရုံကိုတစ်ချိန်ထဲမှာမိနစ်30ထက်ထိန်းထားဖို့ခက်တယ်မဟုတ်လားနောက်ပြီးမိနစ်30 ၄ချိန်ခွဲရမှာလဲတစ်ချိန်နဲ့တစ်ချိန်လုံးရမယ့်အလုပ်တွေထပ်မနေစေရပါဘူး၄ချိန်လုံးစာကြီးဖတ်နေရရင်ကလေးကလမ်းဆက်မယ်မဟုတ်ပါဘူးဒီတော့ဆရာနဲ့ကလေးတွေအပြန်အလှန်ပြောဆိုဆွေးနွေးတာကလေးတွေကိုစိတ်လွတ်ကိုလွတ်ပုံလေးတွေဆွဲခိုင်းတာစတဲ့အစီအစဉ်တွေလုပ်ထားပါတယ်ကလေးဘို့ဟုပြုတင် जा နေအတုံးချမင်းလို့ကြွေးကြော်ထားတဲ့ဇာတ်ကားနဲ့တညီတဲ့ပါပဲဒီလိုចောင်းသားကင်ဆရာကင်စာအုပ်တွေပြည့်စုံထားပြီးဖြစ်နေတော့အကျိုးကျေးဇူးကကြီးလာပါတယ်ကိုမင်းမြန်းစူးစမ်းမိတဲ့ကိုမွေးရစာတိအင်းစိန်မျိုးနေတဲ့မှာတင်ဓမ္မစကူចောင်းကစနစ်ចောင်းနဲ့ဆရာဆရာမက89ယောက်ရှိနေပါပြီဒီចောင်းတစ်ចောင်းမှာចောင်းသားကရာကြောတာကြီးပါပဲဒီចောင်းမှာဆို300ကျော်ရှိတယ်လို့သိရပါတယ်အင်းစိန်တမျိုးနယ်လုံးမှာចောင်းသား2000ဝန်းကျင်ရှိနေပါပြီအရိုက်နဲ့ခံရတာလုံးဝမရှိပဲဆော့ရင်းကစားရင်ဗုဒ္ဓဘာသာအသည့်အလိမ္မာတွေတိုးနေကြလို့မိဘလည်းပြောခလီလည်းပြောနေကြတဲ့အကြောင်းသတင်းကောင်းကြရပါတယ်စာပြီးမြင့်ပြီးလူမျိုးတင်ပါစေ